to stand up and fight sometime. အခုဒီအမျိုးသားညညရေးအစိုးရတရက်ကိုပြီးခဲ့တဲ့16ရက်နေ့ကပဲဒါဖွဲ့စည်းလိုက်တာပေါ့နော်။ဆိုတော့ဒီအထဲမှာလူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနမှာဒုဝန်ကြီးနေရာကိုခန့်အပ်ခံရတယ်ဆိုတော့ဟိုကိုကိုတိုင်းကဒါလူငယ်တိုင်းရင်းသားအမျိုးသမီးတယောက်ဖြစ်တဲ့အခါကျတော့အခုလိုတာဝန်ပေးအပ်ခံရတဲ့အပေါ်မှာဘယ်လိုခံစားရသလဲဒီလိုဝင်ကြီးနေရာခန့်အပ်ခံရတဲ့အပေါ်မှာရောဘယ်လိုခံယူထားပါသလဲအဲ့ဒါအရင်ဆုံးပြောပြပေးပါလား
ဟုတ်ကဲ့ပါအခုလိုနိုင်ငံအတွက်ရေးကြီးတဲ့အချိန်မှာဒီလူသားချင်းစာနာထောက်ထားရေးနဲ့ BNJ စီမံခန့်ခွဲရေးဝန်ကြီးဌာနမှာတာဝန်ပေးခံရတဲ့အတွက်ကျွန်မအနေနဲ့အများကြီးဝမ်းမြောက်ကြုံယူနေပါတယ်အခုချိန်မှာဒီစစ်ကောင်စီရဲ့လူ့ပြည်မှာလူသားမဆန်တဲ့ဖန်ဆင်းမှုတွေတပ်ဖြတ်မှုတွေပြီးတော့မှဒီတိုင်းရင်းသားနေမြေတွေမှာထိုးစစ်ဆင်တပ်ဖြတ်မှုတွေကြောင့်ဒီပြည်သူလူထုတွေအများကြီးကဒုက္ခရောက်ကြရတယ်ဒီပြည်သူလူထုတွေကဒီလူသားချင်းဆိုင်ရာကူညီထောက်ပံ့မှုတွေအများကြီးလိုအပ်တယ်ပေါ့နော်ဆိုတော့ဒီလိုရေးကြီးတဲ့ကာလမှာတကယ်အထူးလိုအပ်နေတဲ့အကူအညီတွေကိုပေးဖို့ဒီကျမတို့ဝန်ကြီးဌာနကနေဆောင်ရွက်ရမှာဖြစ်တာပေါ့နော်ဒီဝန်ကြီးဌာနမှာတာဝန်ပေးခံရတဲ့အတွက်ကျမအနေနဲ့အများကြီးအလုပ်လုပ်ဖို့အတွက်ဟိုကျမဟိုကအစီအစဉ်ရှိတယ်ခွန်အားတွေလည်းရှိတယ်အခုလိုနိုင်ငံအတွက်အရေးကြီးတဲ့အချိန်မှာဒီလိုအရေးကြီးတဲ့ဌာနမှာတာဝန်ပေးခံရတဲ့အတွက်ကျမအနေနဲ့အများကြီးဝမ်းသာကြုံယူနေပါတယ
်ဟုတ်ကဲ့ပါဆိုတော့အခုလိုဒီလူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနမှာဒုဝန်ကြီးတယောက်အနေနဲ့တာဝန်ခန့်အပ်ခံလိုက်ရပြီဆိုတော့ကို့အနေနဲ့ရောဒီတာဝန်မှာဒီလုပ်ငန်းတွေကိုထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့အတွက်ဘာတွေများပြင်ဆင်ချပါသလဲဘာတွေဆောင်ရွက်သွားဖို့ရောရှိနေပါသလဲရှင်
ကျမတို့ဝန်ကြီးဌာနအနေနဲ့ကဏ္ဍတွေခွဲပြီးတော့မှလူသားချင်းစာရလိုအပ်နေတဲ့အကူအညီတွေကိုပေးဖို့ပြင်ဆင်ထားတာရှိပါတယ်။အဲဒီကဏ္ဍလိုက်ဆိုတဲ့နေရာမှာပြည်တွင်းစစ်ဘေးရှောင်တဲ့ဒုက္ခသည်တွေရှိမယ်။ CDM လောက်ဆောင်နေတဲ့ဝန်ထမ်းတွေနဲ့မတရားဖန်ဆီးချုံနောက်စေခံရတဲ့လူတွေအတွက်ရှိမယ်။ပြီးတော့မှလက်ရှိဆန္ဒပြတဲ့လူတွေ၊သံမှန်ပြည်သူလက်လုပ်လက်စားတွေရှိမယ်။ဆိုတော့အဲ့ဒါတွေကိုကဏ္ဍလိုက်ခွဲပြီးတော့မှလိုအပ်နေတဲ့အကူအညီတွေကိုတစ်ချို့ချို့ရောက်ပေးဖို့အတွက်ပြင်ဆင်ထားတာရှိပါတယ်။အဲ့လိုလှုပ်ဆောင်တဲ့နေရာမှာလည်းကျမတို့အနေနဲ့ကတော့ဒီနိုင်ငံတကာစီရုံးလှုပ်ဆောင်ရေးတွေလုပ်မယ်ပေါ့နော် UN အဖွဲ့အစည်းပါဝင်မြန်မာနိုင်ငံကိုအကူအညီပေးနေတဲ့သက်ဆိုင်ရာအစိုးရအဖွဲ့တွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့တွေ့ပြီးတော့မှသူတို့အနေနဲ့စစ်ကောင်စီအုပ်စုကိုအတိအမှတ်မပြုဖို့နဲ့မိတိနီးနက်မှပူးပေါင်းပါဖို့မလုပ်ဖို့ကိုတောင်းဆိုမယ်စီရုံးလှုပ်ဆောင်မှုတွေလုပ်မယ်ကုလလောကျမှာဆိုလို့ရှိရင်ဒီ cross border humanitarian assistance ကိုပေးပြီးသားအစိုးရတွေရှိတယ်။အဲဒီပေးပြီးသားအစိုးရတွေကနေပြီးတော့မှဆက်ပေးဖို့နဲ့မပေးရသေးတဲ့အစိုးရတွေကိုလည်းဆက်ပေးဖို့အတွက်ဆက်လက်တိုက်တွန်းသွားဖို့ရှိရပါတော့
။အခုဆိုလို့ရှိရင်ဒါကျမတို့ကြားတာပေါ့နော်။ပြီးခဲ့တဲ့18ရက်နေ့ကဆိုလို့ရှိရင်လည်းအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ဝန်ကြီးတွေပထမအဆုံးစီဝေးခေါ်ကြတယ်လို့ကျမတို့ကြားတယ်။နောက်တချို့ဝန်ကြီးဌာနတွေဆိုလို့ရှိရင်လည်းသူတို့သက်ဆိုင်ရာဌာနလိုက်ပေါ့နော်။စီဝေးတွေခေါ်ပြီးတော့လုပ်ငန်းတွေဆွေးနွေးကြတယ်လို့ပြောပါတယ်ဆိုတော့အခုလူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာဝန်ကြီးဌာနအနေနဲ့ရောဆွေးနွေးမှုတွေလုပ်ငန်းစဉ်တွေစတင်နေပါပြီလားရှင
်ဟုတ်ကဲ့စတင်နေပါပြီကျမတို့ဟိုရေတိုးရေရှည်လုပ်ငန်းစီစဉ်တွေရေးဆွဲပြီးတော့မှအခုဆိုလို့ရှိရင်မတလကျွေးလုံဆောင်ရမယ့်အရာတွေ၃လကျွေးလုံဆောင်ရမယ့်အရာတွေ၆လကျွေးလုံဆောင်ရမယ့်အရာတွေကိုအားလုံးဟိုရေးဆွဲချထားပြီးပါပြီဥပမာဆိုလို့ရှိရင်ဒီတလအတွင်းမှာဆိုလို့ရှိရင်ကျမတို့အပြီးလုံဆောင်ရမယ့်အချက်တွေရှိတယ်အဲ့ဒီထဲမှာဒီသက်ဆိုင်ရာနိုင်ငံလိုက်အကူအညီပေးနေတဲ့အစိုးရအဖွဲ့တွေနဲ့ဆက်တိုက်တွေ့ဖို့ရှိတယ်ပြီးတော့မှအတိုင်းရင်းသားဒေသအစီအစဉ်မှာလူသားချင်းစာနာကူညီပေးနေတဲ့ CPO CSO တွေနဲ့လည်းဆက်တိုက်တွေ့ဖို့ရှိတယ်ပြီးတော့မှလက်တော်ကူညီတွေလိုအပ်နေတဲ့ CDM လုပ်တဲ့လူတွေရောစစ်ပေးဆောင်တွေကိုဟိုတွေ့ကိုအတွေ့ရောနီးလမ်းတွေရှာပြီးတော့မှအကူအညီဖို့အတွက်အစီအစဉ်တွေရှိပါတယ်ရေရှင်မှာဆိုလို့ရှိရင်တော့ကျမတို့ကအကူအညီလိုအပ်နေတဲ့လူထုတွေအနေနဲ့ဒီလူသားချင်းစာရလုံခြုံမှုပေါ့နော်ဒီ human security ကိုအပြည့်အဝရရှိဖို့အတွက်စီစဉ်တွေလုပ်ငန်းစဉ်တွေကိုချပြီးတော့မှအကောင့်ထည့်သွားဖို့ရှိပါတယ်
ဟိုအခုချိန်မှာကစစ်တပ်ကအာဏာသိမ်းထားပြီးတော့ဒါဆန္ဒပြနေတဲ့သူတွေကိုပြစ်ခတ်တပြတ်တာနှိပ်စက်ညှဉ်းပန်းဖမ်းဆီးတာတွေလည်းရှိနေတယ်ဒီစစ်တပ်ကိုဆန့်ကျင်တဲ့လှုပ်ရှားမှုမှန်သမျှကိုနှိပ်ကွပ်တာတွေရှိနေတဲ့အခါကျတော့အခုလိုမျိုးဒီလက်ရှိကြုံနေရတဲ့ဒီစစ်အာဏာသိမ်းထားတဲ့အခင်းချင်းပေါ့နော်ဒီအခြေအနေအောက်မှာအခုလိုကိုကဒီတာဝန်ကိုထမ်းဆောင်ရတာအခါကျတော့ဒီအကန့်အသတ်အကြာစီးတွေအခက်ခဲစိန်ခေါ်မှုတွေရောဘာတွေများရှိနိုင်မလဲ
အခက်ခဲစိန်ခေါ်မှုတွေကတော့အများကြီးရှိပါတယ်စိတ်ခေါ်မှုရရှိမယ်ဥပမာအဖြစ်ဒုက္ခသည်တွေစစ်ပေးဆောင်တွေကိုအကူအညီပေးဖို့အတွက်ဒီနေဆက်ကိုဖျက်ချော်ပြီးသားလူတွေကတက်ဆိုင်ရာနိုင်ငံကအစိုးရတွေကဒီဝင်အခွင့်မပြု ဘူးဆိုလို့ရှိရင်ကျမတို့ကလိုအပ်နေတဲ့အကူအညီကိုပေးဖို့အတွက်အများကြီးအခက်အခဲရှိပါတယ်။အဲ့ဒါတော့ဟိုစိတ်ခေါ်လုပ်ငန်းလက်တွဲလှုပ်ဆောင်တဲ့နေရာမှာဟိုစိတ်ခေါ်မှုပေါ့နော်။ဒီတွင်းမှာဆိုလို့ရှိရင်လည်းဒီ CDM လုပ်နေတဲ့မိသားစုတွေကိုအကူအညီပေးဖို့အတွက်ဒီဟိုစာငွေလွှဲတဲ့ဟိုအခက်အခဲတွေအများကြီးရှိပါတယ်။
အဲ့တော့ခက်ခဲရတော့ရှိတယ်ဒါပေမဲ့လက်တွေ့လှုပ်ဆောင်တဲ့နေရာမှာဒီခက်ခဲတွေကိုဘယ်လိုအကောင်းဆုံးကျော်လွှားပြီးတော့လှုပ်ဆောင်နေတယ်လို့ရောပြောလို့ရပါမလဲရှင
်အခက်ခဲတွေကိုကြတော့ဒီလောက်ကကျမတို့ဒီဟိုဌာနတစ်ခုဟိုတဲ့နဲ့လုံလို့ရတဲ့အလုပ်မျိုးမဟုတ်ဘူးပြီးတော့မှဟိုစားဒီ humanitarian assistance နဲ့ပတ်သက်ပြီးတော့မှတိုင်းသားဒေသတွေမှာလည်းအုပ်ချုပ်ရေးညံ့ရရှိထားတဲ့တိုင်းသားလက်နက်ကိုင်ဖွဲ့စည်းရှိတဲ့နေရာတွေရှိရပေါ့နော်ဆိုတော့အဲ့ဒီနည်းမြင်ကြမှာဆိုလို့ရှိရင်ဒီလူသားချင်းဆိုင်ရာအကူအညီကိုထောက်ပံ့နေတဲ့လက်ရှိထောက်ပံ့နေတဲ့ဖွဲ့တွေအများကြီးရှိတယ်ပေါ့နော်အဲ့ဒီမှာ CBO တွေ CSO တွေရှိမယ် NGO INGO တွေရှိမယ်ပေါ့နော်ဆိုတော့သူတို့နဲ့ပူးပေါင်းဆောင်ရွက်ပြီးတော့မှဒီကြုံတွေ့နေရတဲ့အခက်အခဲတွေကိုသူတို့ကဖြင်းရှင်းပြီးတော့မှဘလို့တွေနဲ့ဟိုဟာရတဲ့အနေထားမှာပူပေါင်းပြီးတော့မှလှုပ်ဆောင်ခြင်းအဖြစ်ဒီလူထုတွေစီကိုအကူအညီချစ်ချစ်ရရောက်ပေးနိုင်ဖို့အတွက်အကောင်းဆုံးကြိုးစားနေပါတယ်
။ဆိုတော့ဒီမှာလေးကျွန်မတခုပြင်ချင်တာဒီရက်ပိုင်းအတွင်းမှာပဲဒီ MRTV ကနေပြီးတော့မှညီမမစစ်တပ်ကနေပြီးတော့ပြင်ညာသွားတာတခုကြားလိုက်ပါတယ်။အဲ့ဒါပါလဲဆိုတော့အခုဖွဲ့စည်းလိုက်တဲ့NUG ဟာစင်ပြိုင်အစိုးရတည်းရဲ့ဖြစ်တယ်လို့သူတို့ပြောသွားပါတယ်ဆိုတော့အဲ့လိုသူတို့ပြောသလိုပဲဒါ NUG ကစင်ပြိုင်အစိုးရလားဒီပေါ်မှာဘယ်လိုများတုံ့ပြန်ချင်ပါလဲရှင
်အော်စစ်ကောင်စီအုပ်စုကဘယ်လိုပဲပြောကျမတို့ NUG ကလူပြည်သူလူထုရဲ့ထောက်ခံမှုကိုအပြည့်အဝရရှိထားတဲ့အစိုးရဖြစ်တယ်ကျမတို့လည်းရင်ဂျီယိုဝေအစိုးရဖြစ်တာကိုလူထုတွေလည်းသိတယ်နိုင်ငံတကာတွေလည်းသိပါတယ်ဒီစစ်ကောင်စီကသူတို့ကိုသူတို့ဟိုစားအစိုးရလို့အသိမှတ်ပြုတာတကယ်တမ်းကျတော့အဲ့ဒါတော်တော်လေးကိုကြီးစရာကောင်းတဲ့ကိစ္စပေါ့နော်သူတို့ကတိုင်းပြည်ရဲ့အာဏာကိုလက်နဲ့တုံးပြီးတော့မှမတော်မတရားအရယူထားတယ်ပြီးတော့မှဘယ်သူမှလည်းသူတို့ကိုအသိမှတ်မပြုဘဲနဲ့သူတို့ကိုသူတို့အစိုးရလို့အသိမှတ်ပြုပြီးတော့မှအစိုးရလို့သူတို့ကိုသူတို့ခေါ်တာတော့ကျွန်မထင်တယ်အဲ့ဒါအရင်ပဲရှက်စရာကောင်းပါတယ
်ဟုတ်ကဲ့အခုဆိုလို့ရှိရင်ဆွဆွပြောသလိုပဲဒီဖွဲ့စည်းလိုက်တဲ့မြို့သားညီညွတ်ရေးအစိုးရပေါ်မှာဒီမြန်မာပြည်သူတွေကတော့အမတန်ကိုထောက်ခံကြတယ်နိုင်ငံတကာမှာဆိုရင်လည်းသူတို့ထောက်ခံဆန္ဒပြပွဲတွေအများကြီးလုပ်ကြတယ်ဒီတွင်မှာလည်းဒီလိုပါပဲအလားတူပါပဲထောက်ခံနေဆိုပြီးဆန္ဒပြပွဲတွေမှာသူတို့စိုင်းပုတ်တွေကင်ပြီးလုပ်ကြတယ်အများကြီးရှိတယ်ဆိုတော့ဒီကြားကာလအခုလိုဖွဲ့စည်းလိုက်တဲ့ညီညွတ်တဲ့အစိုးရပေါ်မှာထောက်ခံအားပေးနေတဲ့ပြည်သူတွေကိုရောတစုံတရာပါပြောနိုင်မလဲခုချိန်မှာ
ကျမကလေစကူတိုင်းကဒီဆရာနာရှင်အောက်မှာဟိုကြီးပြင်းလာတဲ့တိုင်းသားဒေသမှာမွေးဖွားလာတဲ့လူတယောက်ဖြစ်တဲ့ပေါ့နော်အဲ့တော့ဒီဆရာနာရှင်အောက်မှာနေရတဲ့ဒုက္ခဆင်းရဲကိုကျမသိတယ်အဲ့တော့ဒီဒုက္ခဆင်းရဲကိုကျမခံရပြီးတဲ့နောက်မှာကျမဘသူ့ကိုမှလည်းဒီဒုက္ခဆင်းရဲကိုမခံစားစေချင်ဘူးကျမလည်းနောက်မျိုးဆက်ဘသူ့ကိုမှဒီဒုက္ခရဲ့ဒဏ်ကိုမခံစားစေချင်ဘူးဆိုတော့ကျမဒီပြည်သူတွေကဒီအညူကြီးအစိုးရပေါ်မှာထောက်ခံအားပေးတာကသူတို့အနေနဲ့ကဒီစစ်အာဏာရှင်ရဲ့မကောင်းတဲ့ဆိုးကျိုးတွေကိုသူတို့ကကောင်းကောင်းပြီးတယ်အဲဒါကြောင့်မလို့ဒီနိုင်ငံတကာမှာရောက်နေတဲ့မြန်မာပြည်သူပြည်သားတွေရောပြီးတော့မှအထူးသဖြင့်မြန်မာပြည်တွင်းမှာရှိတဲ့ပြည်သူပြည်သားတွေကသူတို့ရဲ့အသက်အန္တရာယ်ကိုမမှုပဲနဲ့အညူကြီးအစိုးရကိုထောက်ခံတာကကျမတို့အတွက်ခွန်အားအများကြီးဖြစ်စေတယ်အဲဒီခွန်အားနဲ့ပဲကျမတို့တွေအားလုံးလိုချင်တဲ့ Federal Democracy ကိုရရှိဖို့အတွက်ကြိုးစားလှုပ်ဆောင်သွားမယ်
ဟုတ်ကဲ့ပါအခုဆိုလို့ရှိရင်ဒါဖွဲ့စည်းလိုက်တဲ့ NUG အစိုးရအแทမှာပဲဖြစ်ဖြစ်အခုဒီကနေ့ပေါ့နော်ဒီမြန်မာနိုင်ငံအတွင်းမှာဒီဆီယနာချင်းစန့်ချင်းလှုပ်ရှားမှုတွေမှာဆိုလို့ရှိရင်အမျိုးသမီးတွေအများကြီးရှေ့ထမ်းမှာတွေ့ရပါတယ်ဆိုတော့မြန်မာနိုင်ငံမှာဒီမိုကရေစီနိုင်ငံအစိုးရတခုဖြစ်လာမယ်ဆိုလို့ရှိရင်ဒါအမျိုးသမီးတွေအကျွဲ့အနာဂတ်ဟာပိုးပြီးတော့ကောက်လာမယ်လို့ရောမျှော်လင့်ပါလားဒီအပေါ်အလားအလာနဲ့ပတ်သက်လို့ရောဘယ်လိုများမှန်းဆမိပါလဲ
ဟုတ်ကဲ့တကယ်တမ်းကျတော့လေကျမတို့နိုင်ငံမှာလေနော်ဒီလူငယ်တွေအမျိုးသမီးတွေကနော်အရင်ကတည်းကရောအခုအချိန်မှာရောဒီနောက်နောက်ကမှပါဒီကြားတဲ့နေရာမှာအောက်ချိန်မှာနေရာကတည်းကအသီးသီးမှာအမြဲတမ်းအရှိကနေပါဝင်လှုပ်ဆောင်နေကြတယ်လှုပ်ရည်ကိုင်းရည်အရေးချင်းရှိကြတယ်လူတွေဖြစ်တယ်ပေါ့နော်လူငယ်တွေအမျိုးသမီးတွေကနော်အဲ့တော့အဲ့လိုလှုပ်ဆောင်မှုတွေကိုတက်ဆိုင်ရာခေါင်းဆောင်တွေကအတိမတ်ပြုမှုနဲ့နေရာပေးမှုခေါင်းဆောင်မှုနေရာပေးမှုပဲလိုအပ်ပါတယ်ဒီတော့ဒီမှာကအခုဒုတိယဝန်ကြီးခန့်အပ်ချက်ခံရတာဟာအန်ယူဂျီအစိုးရကဒီအမျိုးသမီးတွေလူငယ်တွေရဲ့လုံနိုင်စွမ်းကိုအတိအမှတ်ပြုတဲ့သဘောပဲဖြစ်ပါတယ်။ဒီတော့နောက်လာမဲ့ Federal Democracy အစိုးရတွင်မှာအမျိုးသမီးတွေလူငယ်တွေရဲ့ဥဆောင်မှုခံကန်တာကိုအတိအမှတ်ပြုပြီးတော့မှနေရာတွေပေးဖို့ဥဆောင်ခွင့်ပေးဖို့အတွက်မျှော်လင့်ပါတယ်။အဲ့လိုပါမှာပဲတိုင်းပြည်အတွက်လိုအပ်တဲ့အတွေ့အကြုံမှုတွေရရှိမှာဖြစ်ပါတယ
်ဟုတ်ကဲ့ပါအခုလိုအချိန်ပေးဖြစ်ကြပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်